စစ်ကောင်စီကိုတန်အမတ်ခန့်အပ်လွှာပေးအပ်ပြီးတော့အာဏာသိမ်းစစ်ကောင်စီရဲ့တရားဝင်မှုမပြုနိုင်အောင်အနောက်နိုင်ငံတိုင်းရုံတချို့ကတန်အမတ်အဆင့်လျှော့ချမှုတွေရှိလာပေမဲ့စစ်ကောင်စီဘက်ကတော့တန်တမန်ပုံမှန်ဆက်ဆံရေးဆက်ပြီးတော့ထားရှိမယ်လို့ပြောဆိုပါတယ်။မြန်မာစစ်ကောင်စီအနေနဲ့ရှိပြီးနိုင်ငံကြီးဂျာယေမူဝါဒအတိုင်းဆက်ရက်တည်မယ်ဆိုပြီးတုံ့ပြန်ထားတာပါ။ဒီကြောင့်ရန်က
ြုံးမှုကိုရှောင်ရှားတဲ့သဘောနဲ့အနောက်နိုင်ငံတချို့ကတန်အကြီးကဲတဲ့ဆေးလွတ်တဲ့အခါမှာတန်အဆင့်ကိုလျှော့ချလာတာပါလက်တလောအားဖြင့် Israel Britain Australia နိုင်ငံတွေကတရားဝင်ထုတ်ပြန်တာမျိုးမဟုတ်ပေမဲ့တန်အဆင့်တွေလျှော့ချထားတာတွေ့ရပါတယ်မြန်မာစစ်ကောင်စီဘက်ကတော့ဒီအပေါ်မှာမူလနိုင်ငံသားရဲ့မူဝါဒအတိုင်းဆက်ရက်တည်သွားမှာဖြစ်တယ်လို့စစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကမေလ19ရက်သတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်
။ဒီနိုင်ငံတကာတန်တမာရေးရမှာဒီမြန်မာနိုင်ငံအနေပေါ်ကြောင့်တန်ယုံတယုံမှာရုံသိမ်းသွားတာမရှိသေးဘူး။ဒါလေးလည်းကျွန်တော်ကဒါပြန်ကြည့်ရမှာဖြစ်ပါတယ်။အခုနောက်တော့လို့ဒါတန်တမာအစင်ရှော့ချတယ်ပဲပြောတန်တမာအစင်မလျှော့ချဘူးပဲပြောကျွန်တော်တို့ပွင့်ပွင့်လင်းလင်းပြောရရင်တော့ကိစ္စတွေဒီသူတို့နိုင်ငံတွေရဲ့သဘောထားပဲဖြစ်တယ်အဲသူတို့နိုင်ငံရဲ့သဘောထားဖြစ်တယ်ကျွန်တော်တို့နိုင်ငံအနေနဲ့ကတော့ဒီနိုင်ငံသားရေးမူဝါဒနဲ့အညီကျွန်တော်တို့ဆောင်ရွက်ပါမယ်ပြီးရင်အမျိုးသားအကျိုးစီးပွားဥပမာကြည့်ပြီးတော့ကြတုံ့ပြန်တင်တာတွေကိုကျွန်တော်တို့တုံ့ပြန်သွားမယ်လို့လည်းပြောကြားလိုပါတယ်
ဗြိတိန်နိုင်ငံသားရဲ့ဌာနကတန်အစင်လျှော့ချတယ်လို့တရားဝင်ထုတ်ပြန်တာမျိုးမရှိပေမဲ့2021ခုနှစ်မှာတန်မတ်ကြီးဖြစ်ခန့်ခံရသူမစ္စတာဖစ်ဗယ်လ်စ်ကိုတန်ယုံတာဝန်ခံအစစ်အဖြစ်နဲ့ဗြိတိန်နိုင်ငံသားရဲ့ဌာနဝက်ဘ်ဆိုက်တွေမှာဖော်ပြထားပါတယ်။သူ့ကိုမြန်မာဘက်ကပြည်ဝင်ခွင့်မပေးသေးပါဘူး။ဒါဟာလုံထုံးလုံနည်းသဘောဖြစ်တယ်လို့စစ်ကောင်စီရဲ့နိုင်ငံသားရေးဝန်ကြီးဌာနအမြဲတမ်းအတွင်းဝန်ဦးချိုင်အေးကပြောပါတယ်
။ဟုတ်ကဲ့ပါ။ဒါက UK တန်မတ်နဲ့ပတ်သက်ပြီးတော့ပေါ့နော်။သူကဒီဘက်မှာခန့်လွာကိုသူကနေပြီးတော့ပေးဖို့သူကနေပြီးတော့ညှင်းဆိုတဲ့အတွက်သူ့ကိုကျွန်တော်တို့ကနေပြီးတော့သူ့နိုင်ငံမှာပဲပြန်ဖို့ဆိုပြီးတော့ပြန်ဆောင်ဖို့ဆိုပြီးတော့ဒါတန်တမန်ရဲ့ဟိုကျင့်ဝတ်လုံထုံးလုံးကြီးရဆိုလို့ရှင်ဒါခန့်လွာပေးဖို့ရည်ဝယ်ပြီးတော့လာတာဒီဘက်ကလည်းဒါကိုလက်ခံထားတဲ့အမှန်တရားကိုပြတ်ကွက်တဲ့အတွက်ဒီလိုကျွန်တော်တို့ဘက်ကနေပြီးတော့ဒါလုံထုံးလုံးကြီးနဲ့အညီပဲသူ့ကိုကျွန်တော်တို့ဟိုသူ့နိုင်ငံမှာပဲပြန်ဆောင်ဖို့အဲ့ဒီအချိန်ကျတော့မှသူကဒါမှတန်ယုံရာယူတာဝန်ခံအနေနဲ့ပြန်ပြီးတော့ဟိုထားကျင်တယ်ဆိုတော့ဒီဟာတော့ကျွန်တော်တို့ကလုံထုံးလို့နေနဲ့အရာလဲဒါကိုလက်ခံလို့မရတဲ့အတွက်ကျွန်တော်တို့ကတန်ယုံရာယူတာဝန်ခံဆိုရင်တော့နောက်အစ်စ်ပဲကျွန်တော်လက်ခံမယ်ဆိုပြီးတော့ကျွန်တော်တို့ကဆုံးဖြတ်ပြီးဆောင်ရွက်ထားတာဖြစ်ပါတယ
်ဗြိတိန်တန်အမတ်ဟာသူ့ရဲ့တန်အမတ်ခတ်အလွာကိုစစ်ကောင်စီကိုမပေးအပ်ပဲပြည်ပကိုထွက်ခွာပြီးမှပြည်တွင်းကိုပြန်လည်ဝင်ရောက်တဲ့အခါတန်ယုံရာယူတာဝန်ခံအဖြစ်ပြန်ဝင်ဖို့လုပ်တာဖြစ်တယ်လို့စစ်ကောင်စီပြန်ကြားရေးအဖွဲ့ခေါင်းဆောင်ဗိုလ်ချုပ်ဇော်မင်းထွန်းကပြောပါတယ်။မကြသေးခင်ကလည်းအော်စတြေးလျနိုင်ငံဘက်ကလည်းအခုလိုပဲတန်အမတ်နေရာကနေတဆစ်လျှော့ချကတန်ယုံရာယူတာဝန်ခံအဆင့်ကိုပဲထားဖို့အကြောင်းကြားလာတယ်လို့နိုင်ငံသားဝန်ကြီးဌာနကဦးချန့်အေးကအတည်ပြုပါတယ်
။အော်စတြေးလျနဲ့ပတ်သက်ပြီးတော့လည်းသူ့တန်မကြီးကဒီမှာတာဝန်ထမ်းဆောင်တဲ့ကာလပြီးတဲ့အတွက်ပြန်သွားပြီးတဲ့အခါမှာဒီတန်မကြီးနေရာကိုတန်ယုံရာယူတာဝန်ခံနဲ့ပဲအစားထိုးခန့်မယ်ဆိုပြီးတော့ဆောင်ရွက်ခဲ့တယ်။အဲ့ဒါနဲ့ကျောင်းမလဲကျွန်တော်တို့ဘက်ကလည်းတန်တမန်ကျင့်ဝတ်လုံထုံးလုံကြီးရဆိုတာအပြန်အလှန်တုံ့ပြန်တဲ့အနေနဲ့ကျွန်တော်တို့ဘက်ကလည်းဒီတန်ရင်ရတာဝန်ခံမယ်ကျွန်တော်တို့ဟိုထားဖို့ပဲကျွန်တော်ဆောင်ရွက်ထားဖို့ရှိပါတယ
်အခုလိုအနောက်နိုင်ငံတချို့ကတန်အဆင့်လျှော့ချမှုဟာစစ်ကောင်စီအတွက်တန်တမန်ရေးထိုးနှက်မှုဖြစ်ပေမဲ့လည်းနိုင်ငံခြားတန်ယုံအလုံးပြည်တွင်းမှာပုံမှန်အတိုင်းထားရှိလဲပတ်နေတာမျိုးစစ်ကောင်စီအတွက်တန်တမန်ရေးအကြက်အတဲသဘောဖြစ်စရာမရှိဘူးလို့လေ့လာသူတွေသုံးသပ်ကြပါတယ်။1988ခုနှစ်အာဏာသိမ်းပြီးနောက်ရခိုင်စစ်အစိုးရလက်ထက်တုန်းကလည်းအမေရိကန်ပြည်ထောင်စုကအလားတူလိုပဲမြန်မာနိုင်ငံတွင်တန်အစင်လျှော့ချပြီးတန်ယုံယာယီတာဝန်ခံအနေနဲ့မြန်မာစစ်အစိုးရနဲ့ဆက်ဆံခဲ့ပူပါတယ်ရှင်။